အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဖွံ့ဖြိုးမှုစွမ်းအင်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာလက်ထောက်နိုင်ငံရာရေးဝန်ကြီး Robert Holmes ဟာမြန်မာနိုင်ငံရန်ကုန်မြို့နယ်နေပြည်တော်ကိုဇူလိုင်လ14နဲ့15ရက်တွေမှာတွားရောက်ခဲ့တယ်လို့အမေရိကန်နိုင်ငံရာရေးဝန်ကြီးဌာနကဇူလိုင်လ16ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။လက်ထောက်ဝန်ကြီး Holmes ဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာကုန်သွယ်ရေးဆိုင်ရာလက်ထောက်ဝန်ကြီး Francisco Sanchez အရှေ့အာရှနဲ့ Pacific ဒေသဒုလက်ထောက်နိုင်ငံရာရေးဝန်ကြီး Joseph Yun Democracy လူ့အခွင့်အရေးနဲ့လူ့သမားရေးဒုလက်ထောက်ဝန်ကြီး Daniel Barr နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီး Derek Michel နဲ့အတူနေပြည်တော်မှာမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးတော့ဒါဟာ25နှစ်ကျော်ကာလအတွင်းအမေရိကန်ရဲ့အဆင့်အမြင့်ဆုံးစီးပွားရေးနဲ့ကုသရေးဝန်ဆိုင်ရာကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့သတင်းမှာဖော်ပြထားပါတယ်။မကြာသေးခင်ကသမ္မတဥပမာထုတ်ပြန်ကြေညာခဲ့တဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ရေးဥပိတ်ဆို့တံခါးမှုတွေလျှော့ချပြီးမြန်မာနိုင်ငံမှာအမေရိကန်ကုမ္ပဏီတွေတွားရောက်ရင်းနှီးမြှုပ်နှံခွင့်ပြုတာဇူလိုင်လ13ရက်နေ့ကအမေရိကန်နိုင်ငံရဲ့ဝန်ကြီး Hillary Clinton နဲ့မြန်မာသမ္မတဦးသိန်းစိန်တို့ကမ္ဘောဒီးယားနိုင်ငံအာရှဒေသ ARF ညီလာခံအတွင်တီးတန့်တွေ့ဆုံဆွေးနွေးခဲ့တာနဲ့မနစ်ကဝင်းကြီးကလင်တန်မြန်မာနိုင်ငံကိုတွားရောက်ခဲ့စဉ်ကမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာတွေကိုအခြေခံပြီးအမေရိကန်နဲ့မြန်မာနှစ်နိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးချက်ထွင်နိုင်ဖို့လက်ထောက်ဝင်းကြီးဟော့မတ်စ်နဲ့အဖွဲ့ဟာမြန်မာခေါင်းဆောင်တွေနဲ့ဦးစားပေးဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ဌာနကဆိုပါတယ်။လက်ထောက်ဝင်းကြီးဟော့မတ်စ်နဲ့အဖွဲ့ဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌတူရဦးရွှေမစက်မှုဝင်းကြီးဦးစိုးသိန်းဗဟုပန်ဥက္ကဋ္ဌဦးတန်းကြီးစီးပွားရေးနဲ့ကုသရေးဝန်ကြီးဒုတိယဝင်းကြီးဦးပွင့်စန်းတို့နဲ့လည်းတွေ့ဆုံခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။